နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနေပြည်တော်ချုပ်ထောင်တွင်တရားရုံးမှာမနက်ဖြန်ကစပြီးရုတ်ထုတ်စစ်ဆေးတော့မှာဖြစ်ပါတယ်။မနက်ဖြန်စစ်ဆေးမဲ့နိုင်ငံတော်ရှိုးရဲ့အဥပဒေချုပ်ဖောက်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုကစလို့နေပြည်တော်အကျဉ်းထောင်မှာဒေါအောင်ဆန်းစုကြည်ရဲ့အမှုတွေအကုန်လုံးကိုစစ်ဆေးသွားမယ်လို့သိရပါတယ်။တစ်ချိန်တည်းမှာပဲဒေါအောင်ဆန်းစုကြည်ကိုဒီနေ့နေ့လယ်ပိုင်းကနေပြည်တော်အကျဉ်းထောင်ကိုခေါ်ဆောင်သွားတယ်လို့သိရပြီးနိုင်ငံပိုင်းအကြောင်းမှာတော့လက်ရှိထိန်းသိမ်းထားတဲ့နေရာကိုပြန်လည်ပို့ဆောင်ခဲ့တယ်လို့သိရပါတယ်။ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့သက်ဆိုင်ရာစစ်ကောင်စီတာဝန်ရှိသူတွေနဲ့အကြီးအကဲဌာနတို့ကို VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တာဝန်ထမ်းဆောင်နေချိန်နေထိုင်ခဲ့တဲ့နေပြည်တော်ဇေယျသီရိယကွက်ကနေအိမ်ကနေဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကပြီးခဲ့တဲ့နှစ်ဧပြီလထဲမှာဖယ်ရှားပြောင်းရွှေ့ခဲ့ပါတယ်။နေပြည်တော်ကရှိုးဝဲနေရာတစ်ခုမှာသူမကိုဆက်လက်ထိန်းသိမ်းထားပေမဲ့ဘယ်နေရာဖြစ်တယ်ဆိုတာဒေါအောင်ဆန်းစုကြည်ကိုယ်တိုင်မသိဘူးလို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်ကိုပုံမှန်ပေါင်းများစွာနဲ့ဆွဲဆိုခဲ့ပြီးအဲ့ဒီအမှုအားလုံးကိုနေပြည်တော်ကောင်စီဝင်နဲ့ဝင်ထဲမှာရှိတဲ့အထူးတရားလုံးမှာပြုလုပ်စစ်ဆေးခဲ့တာဖြစ်ပါတယ်။အဲ့ဒီအတော်တွင်နေပြည်တော်အချုပ်ထောင်တွင်အဆောက်အဦနေရာတစ်ခုကိုပြန်လည်ပြင်ဆင်ခဲ့ပြီးအဲ့ဒီနေရာမှာအထူးတရားရုံးထားပြီးစစ်ဆေးသွားမယ်လို့ကနဦးတရှိထားပါတယ်။